မြန်မာနိုင်ငံကပြည်ပခါတွေအဆုံးသတ်အောင်နီလန်ရှာရေးအင်ဒိုနီးရှားနိုင်ငံဂျာကာတာမြို့မှာမနက်ဖြန်မှာကျင်းပမယ့်အာဆီယံအရှိတောင်အာရှနိုင်ငံတွေရဲ့အစည်းအဝေးနဲ့ပတ်သက်ပြီးဒေတာရင်းအဖွဲ့အစည်းအတွက်အရင်တုန်းကမကြုံခဲ့ဘူးတဲ့အကဲဆန့်မှုတွေနဲ့စောင့်ကြည့်မှုတွေရှိနေတယ်လို့လေလာသုံးသပ်သူတွေကပြောဆိုလိုက်ပါတယ်။မဖြစ်မနေဆောင်ရွက်မယ်ဆိုတဲ့ဂရိကဝတ်တွေနဲ့ဆုံးဖြတ်ချက်တွေကြလာဖို့မှာတော့အဟန့်အတားတွေရှိနိုင်တယ်လို့လည်းသုံးသပ်ကြပါတယ်။ AP သတင်းဆောင်မကိုအခြေခံပြီးဦးသိန်းထိုင်ဦးပြောပြပေးပါရှင်။
မြန်မာနိုင်ငံရဲ့နိုင်ငံရေးချက်တဲဟာဒေတာရင်းတည်ငြိမ်ရေးကိုထိခိုက်လာတဲ့ပြည်ပခါလို့ကုလသမဂ္ဂခေါင်းဆောင်တွေသတိပေးနေတဲ့အချိန်မှာပဲမနက်ဖြန်အာဆီယံခေါင်းဆောင်တွေဂျကာတာမှာတွေ့ဆုံပြီးမြန်မာရေးကိုဆွေးနွေးဖို့ပြင်ဆင်ကြတာပါတစ်ချိန်ထဲမှာမြန်မာနိုင်ငံရေးကိုဘယ်လိုကင်တွယ်မလဲဆိုတာကအာဆီယံရှိတော်မှာရှာနိုင်ငံများအဖွဲ့ကြီးရဲ့ညီညွတ်မှုနဲ့အများလက်ခံယုံကြည်မှုကိုစမ်းသတ်တဲ့အစည်းအဝေးတစ်ခုလည်းဖြစ်နေတယ်လို့ဒေတာရင်းကဲခတ်တွေကပြောဆိုနေကြပါတယ်ထနေကချလောင်ကွန်တက်ကတူလုံချုံရင်းတဲ့နိုင်ငံကလေးလာရေးဌာနညွှန်ကြားရေးမှူးပါမောက်ကတတိနန်ပေါင်ဆက်ဟီရက်ကအခုလိုပြောပါတယ
် This I think now is a grave time for ASEAN
ASEAN ရဲ့ရည်တည်မှုအခမ်းအနားကဏ္ဍအပေါ်အဓိကအာရုံစိုက်ခံရတဲ့အချိန်ပါ ASEAN ရဲ့ရည်မှန်းချက်အယူအဆကဒေသတွင်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်မဟာဗျူဟာကျတဲ့ဆွေးနွေးပွဲတွေပေါ်လာအောင်ဖော်ဆောင်ပေးတဲ့နေရာတစ်ခုဖြစ်ဖို့ပါ53နှစ်ကြာအဖွဲ့တည်ထောင်ခဲ့တဲ့ကာလအတွင်းမှာအပြင်းထန်ဆုံးနဲ့စိုးရိမ်စရာစိန်ခေါ်မှုတွေကိုရင်ဆိုင်နေရတာပါ။အ
ာဆီယံဒေသတွင်းနိုင်ငံတွေကြားတစ်ခုခုဆုံးဖြတ်မယ်ဆိုရင်အဖွဲ့ဝင်နိုင်ငံအားလုံးသဘောတူလက်ခံမှာဆိုတဲ့သတ်မှတ်ချက်ရှိတာကြောင့်မြမအရေးမှာအားလုံးသဘောတူညီဖို့ဆိုတာကတိတ်ကိုခက်ခဲမယ်လို့ဒေသတွင်းကဲခတ်တွေကမြင်ပါတယ်။အာနာသိမ့်မှုနဲ့နိုင်ငံရေးဖိနှိပ်မှုတွေဟာတခြားဒေသတွင်းနိုင်ငံတချို့မှာလည်းရံဖန်ရံခါလာလူပေါ်ပေါက်နေတာကြောင့်မြန်မာနိုင်ငံကစရုပ်ချုပ်ရေးကောင်စီကိုပြောင်းလဲအောင်ဖိအားပေးနိုင်ဖို့အာဆီယံမှာအင်အားရှိပါမလားအခက်အခဲတွေတန်တရားနဲ့စောင့်ကြည့်နေပါတဲ့ဒါပေမဲ့လည်းမြန်မာနိုင်ငံလက်မတွေပေါ်ကငြိမ်းချမ်းစွာဆန္ဒပြနေသူတွေအပေါ်အကြမ်းဖက်တပ်ဖြတ်နေတာတွေချက်ချင်းရပ်ဖို့နိုင်ငံရေးအရာနှစ်ဖက်အပြေရှာတဲ့ဆွေးနွေးပွဲတွေပေါ်ပေါက်လာရေးအာဆီယံကြားဝင်နိုင်မလားမျှော်လင့်ချက်နဲ့ဆိုပြီးချက်တွေတော့ရှိနေပါတဲ့မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဌာနကသုတေသီတူဖြစ်တဲ့Evan Laxman ကအခုလိုပြောပါတယ
် And hopefully we can come out of the meeting with a decision and a commitment to do something
ဒီစည်းဝေးမှာနိုင်ငံတစ်ခုရဲ့အမြင်သဘောထားတွေဒါမှမဟုတ်စိုးရိမ်မှုတွေကိုပဲအကျဉ်းချုပ်ဖော်ပြထားတာမျိုးတသက်ထက်မဖြစ်မနေလှုပ်ဆောင်မယ်ဆိုတဲ့ဂရိကဝတ်တွေဆုံးဖြတ်ချက်တစ်ခုခုကြမယ်လို့မျှော်လင့်ပါတယ
်မြန်မာနိုင်ငံနဲ့ပတ်သက်လို့ဒေသတွင်းနိုင်ငံတွေအကြားညီညီညွတ်ညွတ်နဲ့ပြတ်သားတဲ့ဆုံးဖြတ်ချက်တွေပေါ်လာမယ်လို့ယုံကြည်တဲ့အကြောင်းကုလသမဂ္ဂတွင်မှုချုပ်ကလည်းပြောဆိုထားပါတယ်ဒီလိုမှမဟုတ်ရင်မနေ့ပြန်အာဆီယံစည်းဝေးဟာမြန်မာစစ်တပ်ကြီးကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အာဏာရယူထားတာကိုတရားဝင်အသိအမှတ်ပြုပေးတဲ့ပွဲတစ်ခုသာဖြစ်သွားလိမ့်မယ်ဆိုပြီးနိုင်ငံရေးအတိုက်ခံတွေကဝေဖန်နေကြပါတယ်။ရွေးကောက်ပွဲအနံ့ရလွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ဖွဲ့ဝင်တူဖြစ်တဲ့ဒေါက်တာဆာဆာကအခုလိုဝေဖန်ပါတယ
်။ They invite this Manro and Chief.
ဟိုကြောင့်မူကြီးမေအောင်လိုင်းကလူသက်သမားအကြီးအကဲဖြစ်တဲ့အတွက်သူ့ကိုဖိတ်ကြားတာကိုလက်မခံဘူးလို့ဒေါက်တာဆဆာပြောဆိုသွားတာပါ။အာဆီယံစစ်တပ်ကဗိုလ်ချုပ်တွေကိုပဲထပ်ခါတလဲလဲပြောဆိုဆွေးနွေးနေပေမဲ့ NUG ရတားဆိုးရဖွဲ့နဲ့ဆွေးနွေးမှုမရှိတဲ့အပေါ်မှာစိတ်မကောင်းစရာပဲလို့ဒေါက်တာဆဆာကပြောဆိုသွားပါတယ်။မြန်မာနိုင်ငံမှာသွေးပြေးကြမှုတွေဆုံးသက်ပြီးအခြေအနေပုံမဆိုးအောင်အာဆီယံရှိတော်အောင်ရှာနိုင်ငံခေါင်းဆောင်တွေနီးလန်းရှာနေတဲ့အချိန်မှာပဲလမ်းမတွေပေါ်မှာဆန္ဒပြတဲ့ကလေးငယ်တွေနဲ့မိန်းကလေးတွေပါအဝင်လူ900ကျော်သေဆုံးခဲ့ပြီလို့နိုင်ငံတကာအသိုင်းအဝိုင်းကထောက်ပြနေပါတယ်။ဒေသတွင်းခေါင်းဆောင်တွေနီလန်းတွေရှာဖို့တွေ့ဆုံခြင်းဟာတကယ်တမ်းကျနောက်ကျနေပါပြီလို့တောင်မှဝေဖန်ပြောဆိုကြတာဖြစ်ပါတယ်။ဒီလိုနောက်ကျနေတဲ့ကြားမှာပဲတခါလာလဲမဲပြပစိုးဆိုသလိုတနိုင်ငံရဲ့ပြည်တွင်းရေးကိုတခြားတနိုင်ငံကကြားဝင်မဆွတ်ဖက်ရေးဆိုတဲ့အခြေခံမူတွေနဲ့ဒီမိုကရေစီလိုလားတဲ့မြန်မာပြည်သူတွေရဲ့မျှော်မှန်းချက်တွေကိုထပ်ပြီးမျက်ကွယ်ပြုသွားတာမျိုးမဖြစ်ဖို့တတိပေးပြောဆိုသံတွေကြားနေရပါတယ်ခင်ဗျာကျွန်တော်သိထိုက်ဦးပါ